Ukraine နိုင်ငံ Kiev မြို့တော်အနောက်မြောက်ဘက်နဲ့တခြားမြို့ကြီးအများအပြားမှာဒီကနေ့တိုက်ပွဲတွေပြင်းထန်ဆက်ဖြစ်ခဲ့ပြီးရုရှားတပ်တွေဟာ Kiev မြို့တော်နဲ့15မိုင်ခွဲကျော်ကျော်လေးနားထိရောက်နေပြီဖြစ်ပါတယ်။မြို့ကြီးအတော်များများကမြို့ကန်တွေကိုလေကြောင်းတိုက်ခတ်မှုလာနေပြီဆိုတာသတိပေးတဲ့လေကြောင်းရန်အချက်ပေးသံတွေလည်းညဘက်မှာဆက်တိုက်လို့ကြားခဲ့ကြရပါတယ်။ Vasil Kiev မြို့နာက Ukraine လေတပ်စခန်းတစ်ခုကိုဖျက်ဆီးလိုက်ပြီးလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်။အနည်းကလက်နက်ခဲယမ်းတူလောင်ရုံတစ်ခုလည်းဖျက်ဆီးသွားတဲ့တဲ့တွင်ထွက်လာပါတယ်။မာရူပိုးမြို့မှာလူအယောက်80ခိုးလုံနေတဲ့ဗလီတခုကိုရုရှားတပ်တွေဒီကနေ့ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ယူကရိန်းနိုင်ငံသားရဲ့ဌာနကပြောပါရယ်။အဲဒီဗလီမှာခိုးလုံနေသူတွေကတချို့ဟာတူရကီနိုင်ငံကလူတွေလို့ဆိုတဲ့သတင်းလည်းထွက်လာပါရယ်။ Kiev, Sumy နဲ့တခြားဒေသတွေမှာဖြစ်တဲ့တိုက်ပွဲတွေကနေဒေသခံအခြေသားတွေဘေးရန်ကင်းကင်းထွက်ခွာနိုင်ရေးအတွက်လူသားစာနာမှုဆိုင်ရာလမ်းကြောင်းအတော်များများကိုဒီကနေ့ဖွင့်ပေးဖို့အစီအစဉ်ဆွဲထားပါရယ်။ယူကရိန်းဒုတိယဝန်ကြီးချုပ် Arina Verchuk ကဒီနေ့မှာအဆဆအစဉ်ပြေမယ်စီစဉ်ထားတဲ့လမ်းကြောင်းတွေပွင့်လာမယ်အပြည့်ရဲ့သဘောတူညီချက်ရအာမခံထားတဲ့ဒါဝန်တွေကိုရုရှားကလိုက်နာမယ်လို့မျှော်လင့်ပါတယ်ဆိုပြီးဗီဒီယိုမိန့်ခွန်းတစ်ခုမှပြောထားပါဗျ။ရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံအနောက်ပိုင်းဒေသတွေကိုပြစ်မှတ်ထားတိုက်ခတ်ပြီးတော့ယူကရိန်းကျူးကျော်စစ်ကိုပိုချက်လာနေတယ်လို့ Kiev မြို့တော်နာကတပ်ဖွဲ့တွေကိုလည်းပြန်ပြီးစုဖွဲ့နေပုံရပါတယ်။ယူကရိန်းကိုအခုလိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားအပေါ်အမေရိကန်နဲ့မဟာမိတ်တွေကတန်ခတ်အရေးယူမှုတွေတိုးမြင့်ချမှတ်ထားပါဗျ။ရုရှားစစ်တပ်ဟာယူကရိန်းရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေလူ့အခွင့်အရေးအဖွဲ့တွေနဲ့အထူးသဖြင့်အနောက်နိုင်ငံတွေကဆွဆွဲပြောဆိုထားပါတယ်။ဒါပေမဲ့ရုရှားအစိုးရကတော့အဲ့ဒီဆွဆွဲချက်တွေမဟုတ်ဘူးလို့ညင်ထားပါတယ်။